ကျမဆုံပေါ်ပါရှင်ကိုဗစ် -19 ကပ်ရောဂါကူးစက်မှုပိုတိုးလာနေတဲ့ရခိုင်ပြည်နယ်စစ်တွေမြို့ရဲ့ဒီကနေ့နောက်ဆုံးအခြေအနေနဲ့ဒေသခံလူထုရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောပြပေးချင်ပါတယ်ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့မှာပြင်ပသွားလာမှရှိပဲပြည်တွင်းကူးစက်မှုဖြစ်နေလူထုကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကအထူးမြန်ဆန်လျက်ရှိနေပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းအထိထုတ်ပြန်ချက်စီးရင်အရာ9ရက်အတွင်းမှာကိုဓာတ်ခွဲအတည်ပြုလူနာ45ဦးထိစမ်းသပ်တွေ့ရှိခဲ့လို့ဒီကူးစက်မှုကိုအမြန်ဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ဩဂုတ်လ22ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်အထူးသဖြင့်ကတော့ဒီစစ်တွေမှာဖြစ်ပေါ်နေတဲ့ virus ပိုးကမျိုးဗီဇပြောင်းလဲတဲ့အမျိုးအစားဖြစ်နိုင်တာကြောင့်စေတုတေသနာဦးစီးဌာနကနေ virus ပိုးရဲ့မျိုးဗီဇကိုစစ်ဆေးဖော်ထုတ်ဖို့ကြိုးစားနေတယ်လို့ပြည်သူတွေဘက်ကလည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညွှန်ကြားချက်တွေကိုမပြတ်မကွက်လိုက်နာပေးကြဖို့ဒီကနေ့ထုတ်ပြန်ချက်ထဲကျန်းမာရေးဝန်ကြီးကလူထုကိုတိုက်တွန်းသတိပေးပါတယ်စစ်တွေလူထုကြားမှာတော့ဒီထက်ပိုဆိုးဝါးတဲ့အခြေအနေဆက်ရောက်လာမှာကိုအတော်လေးစိုးရိမ်နေကြတယ်လို့စစ်တွေမျိုးကမျိုးမိမျိုးဖတ်တူဖြစ်တဲ့ဦးမောင်သာစိန်ကအခုလိုပြောပြပါတယ
်လော်တော့ရှာလိုက်ပြီလေလော်တော့ရှာပြီးတော့ညမထွက်ရအမိနဲ့မနေကလေးကမနေကချစ်နိုင်ကလေးကညမထွက်ရအမိထုတ်ပြန်လိုက်တယ်လူတွေထွက်တာတော့မသိမရှိဘူးဟောအခုဒီနေ့မနေကလည်းဆေးချောင်ရောက်ထပ်ပြီးတော့တိုးတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်တမျိုးလုံးကလူတွေကတော့တုန်လုံးနေရတယ်ပေါ့ကျွန်တော်စစ်တွေကနေရန်ကုန်မှလည်းကားတွေကလေးတခါလေးညောင်ကျိုးစခဲကားတွေတခါလေးမတော်လာရတဲ့ဒီပြန်လို့နေဆိုတာရောအဲ့ဒါတော့စိတ်သာဘာဝကြတယ်လို့ကျွန်တော်တို့မထင်ဘူးကတော့မတရားတက်တက်လုတင်လို့ပဲခံစားနေကြရတယ်လူတွေကတော့ပောက်ကွက်ရောမယ်သဘောဖြစ်နေပါလေအဲ့ဒါအဲ့ဒါပဲကြတယ်အဲ့ဒီကားလေးရောပင်လက်တိခါတော့နောက်တချင်ဒီတော့အဲ့ဒါတော့ခက်ခဲကြလာမှရှိသဘောဖြစ်တယ်ပြီးတော့ကျွန်တော်တို့ကထွက်တဲ့တန်းကားပုံစံတွေကိုလည်းကျွန်တော်တို့ရဲ့ညောင်ကျိုးစခန်းကနေပြန်လည်လာရတဲ့သဘောရှိတယ်ဆိုတော့ဒီသားကထွက်တဲ့ဟာတွေကိုလည်းရောက်ဝင်ဖောက်ကမဒီအနေနဲ့ကပြပြပြပြတော့မှသဘောရှိတယ်။နောက်တာချင်လို့ရှိရင်ဒီဘာမှဆက်စားရတဲ့ကစားပြတော့ခက်ခဲတော့ပြလာနိုင်တယ်ပေါ့
။စစ်တွေမျိုးတွင် COVID-19 ကူးစက်မှုကာကွယ်ရေးလှုပ်ဆောင်ထားတဲ့အခြေအနေတွေကိုတော့စစ်တွေမျိုးမှာရောက်ရှိနေတဲ့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေကပြောပြပါဗျ
။ဒီမျိုးတဲမှာသူတို့ဒီပိုးတွဲတဲ့လူနာအိမ်တွေပေါ့နော်။အဲ့ဒီရှိတဲ့ land တွေတောက်ချောက်တော့လော်တောက်ချတာတွေကညာအဲ့ဒီ land တွေကိုအဝင်အထွက်တွေကန့်သက်ထားတာပေါ့။ပြီးတော့ကျွန်တော်ဒီအဝါဟိုဘက်ဒီဘက်ဟိုလဲအစားအသုံးတွေပါတော့ဒီ security ဘက်တွေဟာပြည်သူရဲတွေကတောင်းချောက်နေတာလို့ရှိပါသေးတယ်။ဒီပြည်မှာဆိုရင်တော့ကျွန်တော်တို့ငားရဲကွက်ပေါ်တော့အဲ့မှာဒီလူနာတွေတွေ့တဲ့နေရာဆိုအကုန်လုံးကတော့လော်ဒေါင်းချတာတယ်။ပြီးတော့စစ်တွေမျိုးမှာဆိုရင်လောလောဆယ်လူတွေကတော့အကုန်လုံးကဒိတ်တက်လက်စိုးရိမ်မှုတွေတော့နေနေကြတာပေါ့။ပြီးတော့ဒီကျွန်တော်တို့ညာမထွေရအမိန်တစ်ခုကိုလည်းဒီပြည်တော်ဟာအုပ်ချုပ်ထွေဥက္ကဟိုမျိုးနဲ့အုပ်ချုပ်ရမှုအမိန်နဲ့ထုတ်ရတာရှိတယ်ခင်ဗျာစစ်တွေမှာအခုလိုကျွန်တော်တို့ဒီတစ်မျိုးနဲ့လုံးဝဟိုကမတော့ဒီကမတော့ဆိုတဲ့အပေါ်မှာကြတော့တနေ့နေ့အချိန်တွေကအရင်ကနဲ့လုံးဝမတူဘဲနဲ့ကျွန်တော်တို့စိုးရိမ်မှုတွေကတော့အများကြီးရှိနေကြပါတယ
်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာအခုလိုကမ္ဘာကပ်ရောဂါ COVID-19 ကူးစက်မှုအစုလိုက်အပြုံလိုက်ဖြစ်ပေါ်လာနေတာဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေတာမို့ရခိုင်ပြည်နယ်တွင်းကဆေးဝန်ထမ်းတွေစေတနာဝန်ထမ်းတွေနဲ့ဒီမလုံလောက်တာကြောင့်စစ်ပညာရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေဘက်ကပါဝင်ကူညီဆောင်ရွက်ပေးဖို့စစ်တွေမျိုးအခြေဆိုင်ရခိုင်မျိုးသားပါတီဗဟိုဌာနချုပ်ကလည်းဒီကနေ့ဩဂုတ်လ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်မြစ်တာရက်ခံပါတယ်သူတို့ပါတီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ ANP ရခိုင်မျိုးသားပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်အတွေ့အမှုတဦးအောင်မရကျော်ကအခုလိုရှင်းပြပါတယ
်ကုစားပေးနေတဲ့ကျွန်တော်တို့ဆေးရုံကြီးမှာပေါ့ဆရာဝန်ဆရာမတွေဒီဟာကိုထိန်းနိုင်ဖို့ပြုနိုင်ဖို့အတွက်ကတိုးရှိပြီးရှာထားပေးနိုင်ဖို့အတွက်ကအဓိကလိုအပ်နေတယ်။နေတိုင်းအဲ့လိုမျိုးသာဆက်တိုးလာရင်ကျွန်တော်တို့လူနာတွေကိုကုမေးအတွက်ကမနိုင်မနှင်းဖြစ်မှာကိုကျွန်တော်တို့ကရန်စိုးရင်နေကြတဲ့သဘောမျိုးလေးရှိတာပေါ့အဲ့လိုအဲ့ဒါတွေအတွက်တူတင်ပြင်ဆင်ထားမှုပိုင်းအားနေတဲ့ပုံစံမျိုးတော့တွေ့နေရတယ်။အဓိကပြောမယ်ဆိုအဲ့ဒီ quarantine ဝင်နေတဲ့နေရာတွေမှာကအစာတောင်းနေဟွာတခြားလိုအပ်တဲ့ဟာတွေကအများကြီးပန်ပူပူလိုတဲ့သဘောမျိုးရှိနေတယ်အရင်ကတည်းကနေကြိုတင်ပြင်ဆင်ထားတဲ့နေရာမဟုတ်ဘူးဘာမှမရှိပဲဒီအတိုင်းဒီအထက်မှာတော့နေအဲ့လိုမျိုးအဆင်ပြေရှိတဲ့အတွက်အဲ့ဒီ quarantine တော့ဝင်ရတဲ့လူတွေအတွက်အရန်ဒုက္ခရောက်နိုင်တဲ့သဘောမျိုးရှိတာပေါ့အဲ့ဒါတွေကိုဆိုရကစနစ်တကျနဲ့လုံနိုင်ဖို့အတွက်ကျွန်တော်တို့ကတိုက်တွန်းအမှုဆိုတဲ့သဘောမျိုးအဲ့လိုမျိုးတောင်းဆိုတာပေါ့လား
ရ ရန်ကုန်ကဆေးဘက်ဝန်ထမ်းတွေစစ်တွေမှာကူညီလှုပ်ဆောင်ပေးဖို့ကိုယ်စံနာနဲ့ကိုလာနေကြပြီဆိုတဲ့သတင်းပေါ်မှာဒေသခံတွေကလည်းအတော်လေးဝမ်းသာနေကြတယ်လို့ဥအောင်ထေးကပြောပြပါတယ်
။မင်းစစ်ဆရာဝန်ကြီးတွေလည်းဒီကိုမနေ့ပင်တော့ရောက်မယ်ဒီမှာတော့သူတို့လာနေကြတာတော့ပြည်သူတွေတဲတော့ဆိုတော့သူတို့လာတာကိုဝမ်းပန်းတတာလည်းကြိုးစားကြတာပေါ့အားလေးတဲကြတာပေါ့ဗာစစ်ဆရာဝန်တွေလာပြီးတော့ကူတာမှုပိုင်တော့ရှိတယ်ရခိုင်မှာဖြစ်တယ်ဆိုတာနဲ့အကုန်လုံးလေချောင်းလိုက်ကားလဲရေလဲအကုန်လုံးအကုန်လုံးကိုပိတ်ပလိုက်တာတကူကတော့နည်းနည်းဆိုးသွားတာပေါ့ကုန်စည်စည်းမှုလေးရက်ကြံပေါ်တဲ့အချိန်မျိုးရောက်ပေါ်ပါတယ်
ရခိုင်လူမျိုးစုလက်နက်ကိုက်တပ်အေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေပြီးစစ်ရေးပဋိပက္ခတင်းမာနေစေရခိုင်ပြည်နယ်တွင်းမှာအခုလို COVID-19 ကူးစက်မှုအနေနဲ့ပါကြုံနေရတာကြောင့်ရခိုင်ဒေသခံတွေလုံခြုံရေးကျန်းမာရေးစောင့်ရှောက်မှုတွေစနစ်တကျလှည့်မြန်းစွာဆောင်ရွက်နေခြင်းဖြစ်တာမို့တိုက်ခိုက်ဖမ်းဆီးမှုတွေမလုပ်ဖို့ကိုလည်းနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေးကပြောထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းသတင်းချက်လက်မြန်ဆန်တိကျစွာရရှိနိုင်ရေးအတွက်ပိတ်ထားတဲ့အင်တာနက်တယ်လီဖုန်းဆက်သွယ်ရေးတွေအမြန်ဆုံးပြန်ဖွင့်ပေးဖို့ကိုလည်းရခိုင်ဒေသခံတွေရခိုင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရှင်။ကျွန်မစုမွန်ပါ